အမေရိကန်နဲ့တရုတ်ကြားကုန်သွယ်ကုန်တွေအပြန်အလှန်တိုးစီးကျနေတဲ့အချိန်ဒီအောက်မှာပဲဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်က37ဘီလီယံဒေါ်လာအထိကုန်သွယ်ရေးပုံငွေပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သွင်းကုန်ဒေါ်လာ968ဘီလီယံဘူးပေါ်နောက်ထပ်သွင်းကုန်ကိုတိုးကောက်မယ်လို့ချင်းချောင်းလိုက်ပြီးနိုင်ငံပိုင်းအတွင်းမှာပဲငွေပုံငွေရှင်ပြင်အခုလိုထွက်ပေါ်လာတာပါတရုတ်သွင်းကုန်ဒေါ်လာ50ဘီလီယံပမာဏပေါ်အမေရိကန်ကအခွန်တိုးကောက်ထားပြီးတဲ့နောက်ထပ်လည်းသွင်းကုန်ဒေါ်လာ200ဘီလီယံပမာဏပေါ်အခွန်တိုးကောက်အောင်မယ်လို့ထရန့်ကပြောထားတာပါမြောက်ဒါကိုတာပြည်နယ်ဖာဂိုမြို့ကိုတွားနေဆုံးအဲ့အချိန်မဆိုင်နေနဲ့နောက်ထပ်သွင်းကုန်ဒေါ်လာ268ဘီလီယံပမာဏပေါ်အကွန်တိုးကောက်ခြင်းကောက်တော့မှဖြစ်တယ်လို့ထရမ့်ကသတင်းတောက်တွေကိုမနေ့ကထပ်ပြောခဲ့ပါတယ်။သမရစီးပွားရေးအကြံပေးလေရီကတ်လူကတော့သွင်းကုန်တိုးကောက်မှနဲ့ပတ်သက်လို့လူလူရဲ့သဘောထားအမြင်တွေကိုလည်းထည့်သွင်းသုံးသပ်မှဖြစ်ကြောင်းသောက်တာနေကပြောပါရတယ်။အမေရိကန်ကုန်သင်းဌာနရရှိတွေကလည်းအခုလိုကုန်သင်းတိုးကောက်မှနဲ့ပတ်သက်လို့တပတ်အတွင်းအကြံပေးတဲ့6000လောက်ရရှိထားတာပါ။တရုတ်အနေနဲ့အမေရိကန်နဲ့ကုန်တရားမှာလိုက်လေလျော်လျော်ဆက်ဆံလာစီဖို့တရုတ်နိုင်ငံပေါ်အခုလိုသွင်းကုန်တိုးစီးကြတာဖြစ်ကြောင်းထရန့်အစိုးရအဖွဲ့ကအကြောင်းပြထားပါတယ်တရုတ်နိုင်ငံအနေနဲ့စိုက်ဘာခိုးယူမှုအပဝင်အမေရိကန်ရဲ့ညာနာဆိုင်ရာနည်းပညာပိုင်းနဲ့ပတ်သက်လို့အကောက်အွယ်ပေးဖို့လေအမေရိကန်ကတောင်းဆိုထားတယ်လို့တရုတ်ဈေးကွက်ကိုအမေရိကန်အနေနဲ့ပို့ပြီးတော့ထိုးပေါက်ခွင့်နဲ့ကုန်သွယ်မှုကနေပုံငွေပြမှုကိုလျှော့ချဖို့ထရန့်အစိုးရကတောင်းဆိုထားပါတယ်ခင်ဗျာ